အမေရိကန်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုပြန်လည်ထူထောင်မှုအတွက်ဒေါ်လာ104ဘီလျံဖြည့်ဆည်းပေးခဲ့တယ်လို့အမေရိကန်အစိုးရရဲ့အာဖဂန်ပြန်လည်ထူထောင်ရေးအထူးစုံစမ်းစစ်ဆေးရေးမှူးကပြောပါရတယ်။အဲ့ဒီပတ်စံဟာတမိုင်းတစ်လျှောက်မှာနိုင်ငံတနိုင်ငံပြန်လည်ထူထောင်မှုအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဖြည့်ဆည်းပေးတဲ့အများဆုံးပမာဏဖြစ်ပါတယ်။အခုလိုအများကြီးရင်းနှီးမြှုပ်နှံခဲ့ပေမဲ့လည်းအကျင့်ပြတ်ခြားစားမှုတွေမူရစ်ဆေးဝါးရောင်းမွေမှုတွေဟာတောင်းလို့ပုံနေပြီးအာဖဂန်နစ္စတန်အနေနဲ့အမေရိကန်စတင်ခဲ့တဲ့လုပ်ငန်းတွေကိုထိန်းသိမ်းဖို့အတွက်ပတ်စံမတက်နိုင်ပါဘူးလို့ John Sokoကပြောပါတယ်အခုဖြစ်နေတာကကျွန်တော်တို့ဟာအာဖဂန်တွေအနေနဲ့မတက်နိုင်တဲ့အစိုးရတရက်ကိုဖန်တီးမိတယ်လို့ဖြစ်နေပါတယ်လို့ဆော့ကိုက George Town Tech တို့မှာတောက်ကြံနေကပြောခဲ့ပါတယ်အမေရိကန်နဲ့နိုင်ငံတကာအလှရှင်တွေကအာဖဂန်နိုင်ငံရဲ့အတုံးစရိတ်60ရာခိုင်နှုန်းကျော်ကိုထောက်ပံ့နေတာပါနိုင်ငံတကာတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအာဖဂန်ကရုတ်သိမ်းဖို့တတ်မှတ်ချိန်ကုန်ဆုံးဖို့နှီးကပ်လာပေမဲ့လည်းအမေရိကန် Congress ကပြန်လည်ထူထောင်ရေးငွေဒေါ်လာ16ဘီလျံထပ်တိုးချထားပေးလိုက်ပါတယ်အမေရိကန်အနေနဲ့အာဖဂန်ကအကျဉ်းပြတ်ချဆမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့ပြက်ခွက်ခဲ့တယ်လို့မစ္စတာဆိုကိုကပြောပါတယ်အာဖဂန်အနေနဲ့တကဘာလုံးမှာအကျဉ်းပြတ်ချဆမှုအဖြစ်ဆုံးနိုင်ငံတနိုင်ငံထဲမှာပါဝင်ပြီးအမေရိကန်အနေနဲ့ဒေါ်လာဘီလျံချီပြီးသုံးနေတဲ့လုပ်ရက်တွေဟာအရန်ကိုအံ့ဩဖို့ကောင်းပါတယ်လို့သူကဖြည့်ဆွတ်ပြောကြပါတယ်အမေရိကန်အစိုးရရဲ့ဒေါ်လာ9.6 ဘီလျံသုံးပြီးဘိန်းထုတ်လုပ်မှုကိုတိုက်ဖြတ်ဖို့မအောင်မြင်တဲ့အကြောင်းလဲသူကဝေဖန်ပါတယ်။အာဖဂန်ရဲ့နိုင်ငံရေးဆန္ဒနဲ့ထိရောက်တဲ့မူရစ်ဆန့်ကျင်တဲ့မဟာဗျူဟာမရှိရင်တော့အာဖဂန်ဟာမူရစ်ရာဇဝတ်နိုင်ငံတော်ကြီးဖြစ်လာမယ်လို့သူကသတိပေးထားပါတယ်ခင်ဗျာ။